ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ဟာဗဟုဌာနချုပ်ရှိတဲ့လွန်တိုင်းလန်ကနေတောင်ကြီးအဲဒီကနေမှနေပြည်တော်ကိုကားနဲ့လာဖို့စီစဉ်ထားတာဖြစ်ပါတယ်။အရှိပိုင်းတိုင်းစစ်ဌာနချုပ်ကတော့အရင်လိုတချီလေးကနေပြည်တော်ကိုလေရင်နဲ့ဓာတ်ရိုက်လာဖို့အကြောင်းကြားတာကြောင့်ခီးစဉ်ကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တာလို့ RCSS ဒုဗိုလ်မှူးကြီးဆိုင်းဦးက RFA ကိုပြောပါတယ်။ဗိုလ်ချုပ်ကြီးရွတ်စစ်နဲ့အတူလိုက်ပါလာမဲ့ RCSSSA ခေါင်းဆောင်ပိုင်းနဲ့အရာရှိတွေကလည်းနေပြည်တော် NCA လင်းနှစ်ပြည့်အစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့သိရပါဗျ။သူတို့အနေနဲ့အပြည့်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တာကြောင့်ဘယ်လမ်းကြောင်းကနေဖြစ်ဖြစ်သွာလာခွင့်ရသင့်တဲ့အကြောင်းဒီဖြစ်ရကြောင့်နှစ်ဖက်ဆက်ဆံရေးမှာအဟန္တာဖြစ်လာနိုင်တဲ့အကြောင်းဒုဗိုလ်မှူးကြီးဆိုင်းဦးကပြောပါတယ
်။အမှန်ဆိုရင်ကျွန်တော်တို့ဒီခီးစဉ်ကနော် NCA လင်းနှစ်ပြည့်ဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ EU ဘက်ကရောဒီ NRBC ဘက်ကရောကျွန်တော်တို့ကဒီ NCA လင်းနှစ်ပြည့်မှာကျွန်တော်တို့ငင်းချမ်းရေးဆက်ဆက်သွားနိုင်အောင်ဆွေးနွေးကြဖို့ပေါ့ကျွန်တော်တို့အဲ့လိုရှိတယ်။ငင်းချမ်းခီးစဉ်ကိုဘယ်လိုဆက်သွားမလဲဘယ်လိုနည်းနဲ့တော့ဖြေရှားကြမလဲဆိုကျွန်တော်တို့တွေးဆမိနိုင်ကြဖို့ရှိတယ်။အဲ့လိုခီးစဉ်ဖြတ်သိမ်းလိုက်ရတော့ဒီဘက်လာဖို့အခက်အခဲတွေပြီးတော့ငင်းချမ်းရေးကိုဒီအနေများတော့ကျွန်တော်တို့ယုံကြည်မှုတွေကိုသူကအိခိုက်ရှိနိုင်ပါ။ဒီရင်ကသူကငင်းချမ်းရေးအတွက်ပေါ့နော်။သွားပဲလမ်းကအခက်အခဲတွေရှိနေတာအခုကဒါပိတ်ဆို့မှုဖြစ်ပါသူက
အစီအစစ်ကောင်းဆောင်ကိုအမျိုးသားတင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကဖိတ်ကြားတာဖြစ်ပြီးသူတို့လာဖို့အတွက်လေရင်စီစဉ်ပေးထားတာဖြစ်တယ်လို့တက်မတော်ဘက်ကဆိုပါတယ်။လေရင်နဲ့လာစေချင်တာဟာလုံခြုံရေးကြောင့်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်စောမင်းထွန်းကအောက်တိုဘာ26နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။သူရဖြတ်တန်းသွားတဲ့နေရာတွေမှာပြဿနာတချို့ရှိပါတယ်။အဲဒါကြောင့်လို့ဒီကုန်းလန်းကြီးကလုံခြုံရေးအရာကလုံခြုံရေးအရာကတော်တော်ကိုစိတ်မချတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီတာချီလိတ်ကနေလေနဲ့လာဖို့အားလုံးစီစဉ်ပြီးဖြစ်တယ်။ဒါဟုတ်နောက်ပိုင်းမှာလည်းကျွန်တော်တို့ဒီဟိုပြန်ပြောကြစိစက်ညင်နိုင်မှုတွေတော့ရှိပါတယ်။စိစက်ညင်နိုင်မှုတွေရှိရတာဒီတာချီလိတ်ဘက်ကနေပြန်လာနိုင်မှုတွေစိစက်ညင်နိုင်မှုတွေရှိတယ်။လက္ခဏာလက္ခဏာတော့သူတို့ပိုင်းပေါ့
။အောက်တိုဘာ28ရက်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်လင်းနှစ်ပြည့်အခမ်းအနားကိုနေပြည်တော်မှာကျင်းပမှာဖြစ်တဲ့အတွက်အပြည့်ရတိုင်းရင်းသားလက်နက်ကန်အဖွဲ့ဆဲဖွဲ့ခေါင်းဆောင်တွေဟာဒီနေ့နေပြည်တော်ကိုရောက်ရှိနေကြပါတယ်။နေပြည်တော်မှာပဲအပြည့်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေး GIMCM ကိုကျင်းပမှာဖြစ်ပါတယ်။အခုလိုဗိုလ်ချုပ်ကြီးရွတ်စစ်တက်ရောက်မလာတဲ့အတွက်စိတ်မကောင်းဖြစ်တဲ့အကြောင်းတစ်ဖက်နဲ့တစ်ဖက်အမြင်သဘောထားတွေမတူတာကြောင့်အခုလိုဖြစ်တာလို့အပြည့်ရအဖွဲ့တစ်ခုဖြစ်တဲ့ရခိုင်လွတ်မြောက်ရေးပါတီ ARP ကဒေါ်စောမြရာဇာလင်းကပြောပါတယ်
။အထင်ငိုတယ်ကတော့ငင်းချမ်းရင်မှာဖြစ်တတ်တယ်ဆိုတာမျိုးကတော့ကျမတို့လေ့လာခုတာတည်းတော့ရှိတယ်။ဒါပေမဲ့ဒီထက်ကြီးမားတဲ့အထင်ငိုတယ်ကျမမဖြစ်စေရှင်ဘူး။ဟိုငင်းချမ်းရင်ဟာပြည်သူတွေတစ်ခုလုံးအတွက်ကျမတို့အလုံးလုံးနေသလိုပြည်ထောင်စုတည်ဆောက်ရေးအတွက်အလုံးလုံးနေတာမဟုတ်လို့ကျမတို့ဒီသက်ရှည်ဖို့လို့လိုတယ်၊တည်ဆောက်ဖို့လေးလိုတယ်၊အခြေလင်းနှိမ့်ဖို့လေးလိုတယ်။ငါတို့ဒီတိုင်းပြည်ကိုအလုံးလုံးနေကြတဲ့လူတွေဖြစ်တယ်ဆိုတော့အဲ့ဒီအပေါ်မှာမူတည်ပြီးတော့မှသူ့ဘက်ကဝင်ပြီးတော့မှစဉ်းစားတဲ့ပုံစံမျိုးတွေကျမတို့ရှိဖို့လိုအပ်တယ်လို့ဆိုတဲ့သင်ခန်းစာအဲ့တော့ဒီပွဲကတော့အများကြီးရသွားပါလေ
။ဒါကနှစ်ဖက်အထင်လွဲတဲ့ဖြစ်ရဖြစ်လိမ့်မယ်လို့စစ်ရေးနိုင်ငံရေးလေ့လာသူဦးတန်းစိုးနိုင်ကယူဆပါတယ
်။အဲ့လိုကိစ္စတွေနဲ့ပတ်သက်တဲ့အမှဒီစီဝေးရဲ့အရေးပါမှုကိုပို့ပြီးတော့အလေးထားတဲ့နယ်လို့ကျွန်တော်တော့နှစ်ဖက်ကိုပြောချင်တာပေါ့ဗျာ။အဲ့တော့လုံခြုံရေးကတော့နှစ်ဖက်လုံးယူဆိုင်ကြရတာကြီးပါပဲ။သို့တော်ညာလဲဒီနှစ်ဖက်အပြန်လန်းရှင်ပြနိုင်မယ့်လမ်းကြောင်းတစ်ခုမညှိနှိုင်းနိုင်တဲ့အတွက်ဒီနေ့အရေးကြီးတဲ့ခန္ဓာတစ်ခုမတက်နိုင်ဘူးဆိုတော့စင်ကောင်းစရာတစ်ခုပဲလို့တော့ကျွန်တော်မှတ်သမီးပါဒါမဲ့ဒီကိစ္စကြောင့်တော့ငင်းငိုင်းလုပ်ငန်းစဉ်ကတော့စိတ်ဆိုးဆိုးဝါးထိခိုက်နေကြမှာရှိဘူးလို့လည်းကျွန်တော်ယူဆပါရခင
်ဗိုလ်ချုပ်ကြီးရွတ်စစ်ဟာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့ဆဲဘွဲ့ပါဝင်တဲ့ငင်းငိုင်းလုပ်ငန်းစဉ်ဦးဆောင်မှုအဖွဲ့ PPSD မှာလည်းယာယီခေါင်းဆောင်အဖြစ်တာဝန်ယူထားသူဖြစ်ပါတယ်မနက်ဖက်မှာ PPSD အစည်းအဝေးကိုကျင်းပမှာဖြစ်ပြီးခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးရွတ်စစ်မတက်ရောက်နိုင်ပေမဲ့တခြားခေါင်းဆောင်တွေတော့လာရောက်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒေါ်စောမြရာဇာလင်းကပြောပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကဒီခီးစည်အတွင်နိုင်ငံရေးငင်းချမ်းရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်အကြီးအကဲတွေတာဝန်ရှိပုဂ္ဂိုလ်တွေတခြားအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းဒီခီးစဉ်ဟာယုံကြည်မှုတိဆောက်တာကိုပိုပြီးခိုင်မာစေဖို့တာမကဖက်ဒရယ်ပြည်ထောင်စုတိဆောက်ရင်းနဲ့ရေရှည်တည်တံ့ခိုင်မာတဲ့ငင်းချမ်းရေးအတွက်အများကြီးအထောက်ပံ့ဖြစ်စေလိမ့်မယ်လို့ယူဆတဲ့အကြောင်းအောက်တိုဘာ24ရက်ကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီလိုပဲဗိုလ်ချုပ်ကြီးရွတ်စစ်ဟာ 27ပင်လုံးပြန်ဆောက်နိုင်ဖို့အတွက်တိုက်တွန်းထားတာတွေ PPSD ကောင်းဆောင်တွေကိုတက်တက်ကြွကြဝိုင်းဝန်းဆောင်ရွက်ကြဖို့ပြောဆိုထားတာတွေရှိတဲ့အတွက်ငြိမ်းချမ်းရေးလိုလားသူတယောက်ဖြစ်ရှုမြင်သူတွေလည်းရှိပါတယ်တက်မတော်ဘက်ကလမ်းကြောင်းပြောင်းဖို့အကြံပြုတဲ့အပေါ်အခုလိုနှစ်ဖက်အထင်မြင်လွဲမှားမှုတွေဖြစ်လာတဲ့အတွက် RCSS အဖွဲ့နဲ့ရေရှည်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြည်လည်နိုင်မှာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်ရှင်ကျမဇာနီထွန်ပါ